တရုတ်မြန်မာနယ်စပ်ဘက်မှာတရုတ်ဘက်ကစစ်ရေးလေ့ကျင့်မှုတွေလုပ်နေချိန်မှာပဲဝါပီတောင်ပိုင်းမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေလည်းစစ်ရေးအခြေအနေတင်းမာနေပါတယ်။ဝါပီသွေးစီညီညွတ်ရေးထိန်းချုပ်ရာဝါပီတောင်ပိုင်းအတွင်းမှာတစ်ခိုးထုံမှုကိုဝင်ရောက်ဖမ်းဆီးရင်တပ်စခန်းချထားတဲ့မြန်မာစစ်တပ်ကိုဝါပီသွေးစီညီညွတ်ရေးတပ်ကဝိုင်းထားတာကြောင့်နှစ်ဖက်တို့ကြားစစ်ရေးတင်းမာနေကြပါတယ်။ဝါတပ်ရဲ့ခွင့်ပြုချက်နဲ့တစ်ခုတ်သူတွေကိုတရားဥပဒေကြောင်းအရအေးအေးယူမှာကိုမကက်ကွက်ပေမဲ့ဒေတာအတွင်းဝင်ရောက်လာတဲ့မြန်မာတပ်မတော်ပြန်ဆုတ်ခွာသွားဖို့လိုတယ်လို့ဝါပီသွေးစီညီညွတ်ရေးတပ်မတော်ကပြောဆိုလိုက်ပါတယ်။အင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝါပီသွေးစီညီညွတ်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးတင်းမာမှုကိုနှစ်ဖက်တို့ကဘလို့ချီးကပ်အပြေရှာမလဲဆိုတာကိုတော့မတိုင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်တစ်တော်ကျိုးဝိုင်းတွင်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့ခွင့်ပြုချက်နဲ့တစ်ထုတ်လုပ်သူတွေကိုမြန်မာတပ်မတော်ကအင်အားတရာနီးပါးရှိတဲ့တပ်ရင်းခမရ919ကဝင်ရောက်စီးနင်းဖမ်းဆီးခဲ့တာဖြစ်ပါတယ်။တခိုးထုတ်လုပ်တဲ့ကားတွေနဲ့လူပေါင်း16ယောက်တို့ကိုဖမ်းဆီးခဲ့ပြီးဝါပြည်သွေးစည်းညီညွတ်ရေးတပ်ထင်းချုပ်ရာဝါပြည်တောင်ပိုင်းဒေသမိုင်းတုံမြို့အနီးကနာကောင်းမှုမှာမြမတပ်မတော်တရင်ကစခန်းချထားတာမို့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့တပ်ရင်းနှရင်တို့ကဝိုင်းဝန်းပိတ်ဆို့လိုက်တာဖြစ်တယ်လို့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ်
ဒီကိစ္စမျိုးကိုတက်နဲ့သုံးစရာမလိုပဲနဲ့ဒေသရင်းနဲ့တတော်ဌာနကဖန်တာပြုတာပြောတာဆိုတာဆိုလို့ရှိရင်ဒါကတော့သဘာဝကျတယ်လေအဲဒါကတပိုင်းခုကမဟုတ်ပဲနဲ့တရင်းနဲ့ဝင်ဖန်တယ်ဆိုတော့ကျွန်တော်တို့ဒေသအတွင်းမှာဝင်ဖန်တယ်ဆိုတော့ဒါကတော့မကောင်းဘူးပေါ့ဗျာနောက်တစ်ခုကမကျင်တတ်တာကဘာလဲဆိုတော့မနေ့ကအထီးသိရတဲ့သတင်းကသူတို့ကဗမာ၁၀ယောက်ကိုတော့ဆွတ်လိုက်ပြီအဲဒီကျန်တဲ့6ယောက်ဟိုပလောင်1ယောက်ဝ1ယောက်တရုတ်4ယောက်ကိုတော့ဖမ်းထားပြီးတော့တရားရုံးတင်လို့တရားစွဲထားပြီးဆိုပြီးတော့ဟိုသိရတဲ့တဲ့မယ်ဒါကြောင့်မို့ဒီနှစ်ခုစလုံးကဟိုနည်းနည်းကတိကောင်းဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်တရင်ဆိုပြီးတော့သူတို့ဟိုဖမ်းတဲ့နေရာမှာသူတို့ဟိုတရင်ကနေထားလို့မယ်ကြံရုံသူတို့ကိုဝိုင်းထားလိုက်တာ
အင်အားတရာနီးပါးရှိတဲ့မြန်မာတပ်မတော်တပ်ဖွဲ့ကိုဝါတပ်ဖက်ကတပ်ရင်းနှရင်အင်အားနှစ်ဆနီးပါးအုံပြုပိတ်ဆို့ထားတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းအခုစီရေးတင်းမာမှုပြေလည်စေဖို့အတွက်ကတော့ဝါပြည်တောင်ပိုင်းတွင်ဝင်ရောက်လာတဲ့မြန်မာတပ်မတော်ပြန်လည်ဆုတ်ခွာပေးဖို့အဓိကဖြစ်တယ်လို့ဝါတပ်ရဲ့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ
်ဟိုအရေးယူမယ်ဆိုရင်လည်းအရေးမကြီးပါဘူးဖြစ်ခုတ်တဲ့ဟာတရားဥပဒေရမြတ်မြတ်တတ်တာနဲ့အရေးယူတယ်ဆိုရင်တက်တာမရှိပါဘူးတက်ကတော့တက်နဲ့ဝင်သိမ်းပြီးတော့ဝင်ဖမ်းပြီးတော့တက်ကဟိုနေရာမှာနေရာယူထားတယ်ဆိုတော့ကြာဆုတ်ပေးဖို့ပေါ့ဒါကြောင့်မဝိုင်းထားလိုက်တာဖြစ်
တစ်ခိုးထုတ်သူတွေကိုအကြောင်းပြုပြီးဇွန်လတရက်နေ့ကလေးကစခဲ့တဲ့နှစ်ဖက်တင်းမာမှုကအခုချိန်ထိတော့ပြေလည်အောင်ညှိနှိုင်းနိုင်တဲ့အဆင့်ကိုမရောက်သေးပါဘူးဝါပြည်သွေးစည်းညီညွတ်ရေးတပ်ဖက်ကမြမအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသိန်းစောထံကိုတောက်ကြနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးနှစ်ဖက်စီရေးတင်းမာမှုကိုပြည်လည်အောင်ညှိနှိုင်းဖို့ဖုံးဆက်ခဲ့ပါတယ်။ဦးသိန်းစောမအားလတ်တာကြောင့်သူ့ရဲ့ကိုယ်ရေးအရာရှိကနေတဆင့်ဝါတပ်ဖွဲ့ရဲ့လူလားချက်တွေကိုရှင်းပြခဲ့ရတယ်လို့လည်းဝါတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။တချိန်တည်းမှာပဲဒုတိယတိုင်းစစ်ဌာနချုပ်ကတပ်ဖက်တာဝန်ရှိသူတို့နဲ့လည်းညှိနှိုင်းနေတဲ့အကြောင်းဦးအောင်မြင့်ကပြောပါတယ်
။သူတို့ကဗမာ10ယောက်ကိုမလွတ်ပါဘူးတဲ့။အဲသူတို့ဟိုဘာလုံး6ယောက်နဲ့တီးကြခွဲပြီးတော့ဖမ်းထားပါတယ်တဲ့။6ယောက်ကိုတော့တရားစွဲထားတယ်။စွဲလိုက်ပြီးဗမာ6ယောက်ကိုတော့သူကအလုသမားဘောပဲပေါ့။ဒါကြောင့်မို့တရားစွဲနိုင်မလားမစွဲနိုင်ဘူးလားဆိုတာမပြီးသေးတဲ့အတွက်သူတို့ကတီးကဒီတော့ဌာနကိုပို့ထားတယ်လို့ပြောတယ်
။ဝါပြည်နယ်ထဲမှာတစ်ထုတ်လုပ်မှုတွေကိုတင်းကျပ်ထားပြီးအခုတစ်ထုတ်လုပ်မှုကလည်းဝါဒေတာတွင်လိုအပ်ချက်အရာထုတ်ယူနေတာဖြစ်တဲ့အကြောင်းဝါတပ်ဖွဲ့ဘက်ကပြောပါတယ်။မြမဆိုးရဘက်ကိုဆက်သွယ်ခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ဖြေချားခဲ့ခြင်းမရှိသလိုမြမဆိုးရသတင်းတွေမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဖော်ပြခြင်းမရှိသေးပါဘူး။ရှမ်းပြည်နယ်ရှေးပိုင်းဒေသထိုင်းနယ်စပ်တစ်လျှောက်ကဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ထိန်းချုပ်ရာဝါပြည်တောင်ပိုင်းဒေသကဝါတပ်တွေကိုတရုတ်နယ်စပ်ဝါပြည်မြောက်ပိုင်းဘက်ပြန်လည်ဆုတ်ခွာပေးဖို့မြမတပ်မတော်ဘက်က2009ခုနှစ်ဝင်းကျင်ကတောင်းဆိုခဲ့မှုပါတယ် แต่ยินดีเล่นในการจัดดูเรามาเล่นในอินอาลูอินอาต่างเดินส่งว่าปีด้วยสิ่งนี้อยู่เต็มรอฮะยามาสุยานเนี่ยที่อยากทำเนี่ยพอพิบีย์ยามาเสื้อสุยาเยื่อเกเรในท้องเสกคนนี้ชีวิตอุ่นเรียลเลยฉันจีเนริงอ่ะหัวปันไม่หมอปันไว้ นับผ่านแม่แม่ปั้นสามยูเนริโกว่ากูเป็นอุชุคุยยาแต่เอพี่ชาชิทาราเล่พี่ปาริเช่